Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဩဂုတ်လ6ရက်ကြာသပတေးနေ့ညပဲ VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အောင်ပါဒီညပဲအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြူထွေးပါအာဆီယံနိုင်ငံဂျာယွန်ကြီးတို့ရဲ့ဒီကနေ့ဆွေးနွေးပွဲအပြီးပူးတဲ့ကြေညာချက်ထုတ်ပြန်တာမှာတောင်ပြိုပင်လယ်ကြီးနဲ့ပတ်သက်တဲ့စကလုံးသုံးဆွဲမှုအပေါ်သဘောထားကွဲလွယ်မှုတွေရှိခဲ့ပါတယ်။တခါမြန်မာနိုင်ငံရေပေးသင့်လူထုအတွက်အမေရိကန်ကဒေါ်လာ6သိန်းရေပေါ်ကူညီပေးအပ်သွားမယ်လို့ပြောပါတယ်။နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကပျောက်ဆုံးမလေးရှားလေယာဉ်ကနေလေယာဉ်တောင်မှအပျက်စီးတစ်ခုကိုရှာတွေ့ခဲ့တဲ့ reunion ကျွမ်းပေါ်ပါပဲ။နောက်ထပ်လေယာဉ်ပြတ်အပိုင်းစားတစ်ခုကိုထပ်တွေ့ချတယ်လို့မလေးရှားသံရုပ်ပို့ဆောင်ရေးဝန်ကြီးကပြောပါတယ်ရှင်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုတော့ကိုကောင်းထက်နဲ့အတူပြောပြပေးပါမယ်
။ကောင်းပါပြီခင်ဗျာ။ဒီနေ့ညပဲတင်ဆက်ပေးမယ့်သတင်းတူတွေထဲမှာတော့
အထူးအောင်ဆုံးကျမတို့အတွက်အရေးအကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ပါပဲ
။ရည်ကြီးရည်ရှံမှုဖြစ်နေချိန်မှာအထူးအောင်ဆုံးလိုအပ်ချက်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကပြောသွားတာပါ။ဒါအပြင်ရေဘေးတင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးမှာဖြစ်တယ်လို့နိုင်ငံတကာအကူအညီတွေနဲ့ပတ်သက်ပြီးတော့လည်းတင်ဆက်ပေးမှာပါ။အဲ့ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပူးတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကလုံးညီညွတ်သုံးဆွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ဒေသရင်းလွတ်လပ်စွာရေချောင်းနဲ့လေချောင်းတွာလာမှုတွေရှိအောင်ဆက်လက်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောပါတယ်။ဒါ့အပြင်ဒီတရုတ်အနေနဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေအပေါ်မှာလူလုံကျွန်းတွေတိဆောက်နေရတာကိုရပ်ဆိုင်းဖို့လည်းဝင်ကြီးကယ်ရီကတောင်းဆိုပါတယ်။ဒီချကိစ္စရက်တစ်ခုဖြစ်တဲ့ Iran Nuclear သဘောတူညီချက်နဲ့ပတ်သက်လို့တော့အိန္ဒိယအာဆီယံနိုင်ငံသားရေးဝန်ကြီးတွေကတကယ်လို့ဒီသဘောတူညီချက်အပြည့်အဝအကောင့်ထဲပေါ်လာမယ်ဆိုရင် Iran ရဲ့ရက်ဖက်ညှင်းညက်တဲ့ Nuclear အစီအစဉ်အပေါ်ယုံကြည်မှုတည်ဆောက်ရကြလိမ့်မယ်လို့ဖော်ပြကြပါဗျ။ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြူပုံချဲချခဲ့တာအနှစ်80ပြည့်တဲ့နေ့ဖြစ်တဲ့ဒီကနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီဖြစ်ရက်ရဲ့နောက်ဆက်တွဲစိုးကြိုးတွေကိုအထင်ကရ Iran Nuclear သဘောတူညီချက်နဲ့ဆက်ဆက်ပြောဆိုလိုက်တယ်လို့အခုအာဆီယံရဲ့ကြေညာချက်ထွက်ပေါ်လာလာလည်းဖြစ်ပါတယ်။ဒီဟီရိုရှိမာအဖြစ်ပြက်ဟာဆိုရင်တိုင်းပြည်တွေနဲ့ပြည်သူတွေအပေါ်မှာနှစ်ပေါင်းများစွာတက်ရောက်မှုတွေရှိစေတဲ့စစ်ရဲစိုးကြိုးတွေကိုသတိပေးနေုံသာမကနျူကလ িয়ার လက်နက်ပုံမို့အုံပြူလာမှုတွေကိုရှော့ချနိုင်ဖို့ Iran နဲ့ရရှိထားတဲ့သဘောတူညီချက်ရဲ့အရေးပါမှုကိုဝန်ကြီးကယ်ရီကအလေးပေးထောက်ပြပြောကြားပါတယ်။မလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးအပြင်ပတ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့တီးခြားတွေ့ဆုံတဲ့အချိန်မှာ Mr. ကယ်ရီကအခုလိုပြောခဲ့တာဖြစ်ပါတယ်။အာရှ၅နိုင်ငံကိုခီးထွက်နေတဲ့ Mr. ကယ်ရီဟာဒီကနေ့နောက်ပိုင်းမှာတော့ Vienna နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပြီးတော့အဲ့ဒီမှာပဲသူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာပါ။ဗီယက်နမ်နိုင်ငံမှာတော့ဒီ VN စစ်ပွဲနောက်ပိုင်းအမေရိကန်နဲ့ VN နှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်ခြင်းနှစ်20ပြည့်အထိမ်းအမှတ်ဆင်နွှဲဖို့လည်းရှိပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖော်ပြတိုးတက်ရေးဆိုင်ရာဌာန USA ကမြန်မာနိုင်ငံရဲ့ရေပေးသက်လူထုအတွက်ဒေါ်လာ6သိန်းကိုအရေးပေါ်အကူအညီဖြစ်ပေးရသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOU ပြောပါတယ်။ဒါပြင်ရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာနိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲလှုပ်ဆောင်နေကြအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီလို့လည်းပြောပါတယ်။အခုလာသမကစာနယ်ရိတ်ခါအစည်းအဝေး WFP ဟာလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးရေပေးသက်ဒုက္ခသည်3သိန်းနီးပါးကိုစာနယ်ရိတ်ခါအကူအညီတွေပေးဖို့ဆောင်ရွက်နေတဲ့အကြောင်း WFP ရဲ့မြန်မာနိုင်ငံဒါရိုက်တာ Tom Scalpelli က VOA ကိုပြောပါတယ်။တချိန်တည်းမှာပဲရန်ကုန်ပြည်ထောင်စုတန်ယုံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန DFID ရဲ့အကြီးအကဲဖြစ်သူ Gavin McGillivray နဲ့ DFID ရဲ့လူသားချင်းစာနယ်ရေးဆိုင်ရာအကြံပေး Ashley Sarangi တို့ကလည်းတခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ VOA ကိုပြောပါတယ်။မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလည်းရေပေးအန်ဒီရန်နဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေပေါ်အများပြည်သူနားလည်သဘောပေါက်မှုနဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်မှာတင်ပြသွားပါတယ်။ရေပေးအတွက်နိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံခဲ့ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်း၊စကိုင်းတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ဧရာဝတီတိုင်းတွေမှာနိုင်ငံတကာနဲ့စည်းတနာအလူရှင်တွေကအကူအညီဆောင်ရွက်နေကြပါပြီ။ဒါပေမဲ့အခြေခံအဆောက်အဦတွေနဲ့တီးနှံဆိုင်ခင်းတွေပစ္စည်းသွားတဲ့အတွက်ပြန်လဲထူထောင်ရေးမှာစိန်ခုံမှုတွေနဲ့ကြုံနေရသလိုလမ်းမစစ်တွေခက်ခဲတဲ့နေရာတွေကိုအကူအညီရောက်ဖို့လည်းခက်ခဲနေပါတယ်မြန်မာနိုင်ငံဒေသအတော်များများမှာမိုးအပြင်းထန်ရွာပြီးရေလွှမ်းမိုးတာကြောင့်သေဆုံးသူရေတွက်ဟာ80ထက်မနည်းရှိသွားပြီလို့ပြည်တွင်းသတင်းတွေမှာဖော်ပြနေကြပြီးရေပေးတဲ့ဒုက္ခတဲ့အရေးတွက်ကတော့3သိန်းနီးပါးရှိသွားပါပြီ
မြန်မာနိုင်ငံမှာတနင်္လာနေ့ကလေးကရောက်နေတဲ့လူခွေးဆန်ရကုလသမဂ္ဂထူးကွစ်လေယန်ဟီလီဟာဒီကနေ့နေပြည်တော်မှာရောက်ရှိနေပြီးနိုင်ငံတော်သမ္မတရဲ့နိုင်ငံရေးစီးပွားရေးဥပဒေအကြံပေးအဖွဲ့ရဲ့အပြင်လွှတ်တော်နှစ်ရက်ကဥပဒေကြမ်းကော်မတီဝင်တွေပြည်ထောင်စုရှေ့နေချုပ်နောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အတူအစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးတချို့နဲ့တွေ့ဆုံဖို့စီစဉ်ခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂယုံကပြောပါရယ်မစ္စယန်ဟီလီယာမနေ့ကတော့မြန်မာနိုင်ငံကြက်ချီနေတဲ့ငွေကိုတွားပြီးတော့ရေဘေးဒုက္ခသည်တွေအတွက်ပို့ကိုရေးအလူငွေအမေရိကန်ဒေါ်လာ900လှူဒန်းခဲ့ပါတယ်။ဒါ့အပြင်မြို့သားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြကန့်ကွက်တဲ့ကျောင်းသားတွေနဲ့လက်ပတ်မှာကြုံခဲ့ရတဲ့ဖြစ်ရပ်နဲ့အတူထောင်ချီနေတွေကိုလေ့လာတဲ့အနေနဲ့မနေ့ကနေကင်းပိုင်းကလည်းတာယာဝတီထောင်ကိုတွားရောက်ခဲ့ပါတယ်။သူရဲ့ခီးစဉ်တွင်မှာတော့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့တွေ့ဆုံသလိုအစိုးရဖွဲ့စည်းတွေနဲ့ရောအရက်ဖက်လူမှုဖွဲ့စည်းတွေနဲ့ပါတွေ့ဆုံပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေညီညွတ်ရေးဆိုင်ရာကိစ္စရပ်တွေအပြင်အချင်းထောင်ပြည်ပင်ပြောင်းလဲရေးကိစ္စနောက်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုလည်းပြောဆိုဆွေးနွေးခဲ့ပါတယ်။မနေ့ကဩဂတ်စတ9ရက်နေ့မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရှိသလိုမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့စုံစမ်းတွေ့ရှိသမျှကိုတော့လာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထူးထူးညီလာခံမှာအစဉ်အခံတင်ပြမှာဖြစ်ပါရရှင်။
ဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်အမေရိကန်တို့အနုမြုံပုံကျဲခဲ့တဲ့နင်း90ပြည့်အထိမ်းအမှတ်ကိုဒီကနေ့ဂျပန်နိုင်ငံမှာကျင်းပခဲ့ပါတယ်။ပုံကျခဲ့တဲ့နေရာနီးမှာထောင်ထဲချီတဲ့လူတွေတမနဲ့ငြိမ်သက်ခဲ့ကြသလိုငြိမ်ချမ်းရေးပန်းချန်တဲ့မှာလည်းဒီကနေ့ခေါင်းလောင်းထိုးခဲ့ကြပါတယ်။နောက်မှဒါမျိုးထပ်မဖြစ်အောင်ပုံကျဲခဲ့တဲ့အဖြစ်အပျက်ကိုအမှန်ရနေဖို့လိုတဲ့အကြောင်းနဲ့အတိတ်ကဖြစ်ပျက်တွေကိုနောက်မျိုးဆက်တွေပေါ်လစ်စစ်ကမ်းပေးဖို့လိုတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဒီခန်းနာမှာအနုမြုံပုံကျဲခဲ့တာကိုမြင့်မြင့်တွေ့ခဲ့သူတချို့လည်းတက်ရောက်ခဲ့ကြသလိုကမ္ဘာတဝန်းနျူကလ িয়ার လင်းနက်တွေအဆုံးသတ်သွားဖို့ဂျပန်နိုင်ငံတွင်တောင်းဆိုမှုတွေလည်းရှိနေပါတယ်။ဟီရိုရှိမားကိုဘုံကျခဲ့ပြီးမကြခင်မှာပဲစိတ်ကမ်းမျိုးဖြစ်တဲ့နာဂါဆာကီကိုဘုံကျခဲ့ရမှာလူပေါင်း3000ကျော်တည်ဆုံခဲ့ပါတယ်။ဒီလိုဘုံကျလိုက်ပြီးတပတ်အကြာမှာဂျပန်ဘက်ကလင်းနက်ချခဲ့တာကြောင့်ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရဲ့ကြာတာပြင်းညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ပြီးခဲ့တဲ့နှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေးရင်တောင်မှအစိပ်ပိုင်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကပဲရှာဖွေတွေ့ရှိခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာနောက်ထပ်လေးရင်အပျက်စီးပိုက်ဆံတစ်ခုကိုထပ်တွေ့ထားတယ်လို့မလေးရှားသံရုပ်ပူဆောင်ရုံကြီးကပြောပါရယ်။အခုထပ်မံတွေ့တဲ့အထက်မှာလေးရင်ထိုင်ကုန်ကူရှင်အပိုင်းစားတစ်ခုနောက်ပြတင်းပေါက်ပေါင်တွေနဲ့တခြားအပျက်စီးတစ်ခုပါဝင်တယ်လို့ဝင်ကြီးလီယိုတီယန်လိုင်ကပြောပါရယ်။ဒီလိုမျိုးလေးရင်အပျက်စီးတစ်ခုထပ်မံတွေ့ရဆိုပေမဲ့လည်းဒီပစ္စည်းတွေဟာပျောက်ဆုံးလေရင် MH370 ကအစိပ်ပိုင်းတွေဟုတ်မဟုတ်ဆိုတာကိုတော့သူကအတိအပြုမပြောပါဘူး။ပြီးခဲ့တဲ့သတင်းဘက်က reunion ကျွန်းပေါ်မှာရှာတွေ့ခဲ့တဲ့လေရင်တောင်မန်ပြတ်အပိုင်းစားကတော့ဘယ်လိုပဲပုံပျောက်ဆုံးသွားခဲ့တယ်ဆိုတာကိုသေချာမသိရသေးတဲ့ Boring 777မလေးရှားခီးတဲ့တင်လေရင်ကအစိပ်ပိုင်းဖြစ်တယ်လို့မလေးရှားဝန်ကြီးချုပ် Najib Razak ကအစောပိုင်းတုန်းကအတိအပြုခဲ့တာပါ။ဒါပေမဲ့ဒီလေရင်အပျက်စီးဆကိုဆန်းစစ်သုံးသပ်နေကြတဲ့ပြည်ထောင်နိုင်ငံပါရီမျိုးကကျွမ်းကျင်သူတွေကတော့ဒီကျွန်းပေါ်မှာရှာဖွေတွေ့ခဲ့တဲ့ဒီအပျက်စီးအပိုင်းစားဟာပျောက်ဆုံးမလေးရှားလေရင်ကဟုတ်မဟုတ်ဆိုတာအတည်ပြုနိုင်ဖို့လောလောဆယ်မှာမလုပ်နိုင်သေးဘူးလို့ပြောပါရရှင်
။ CIA နိုင်ငံမှာဓာတုလက်နဲ့အသုံးပြုမှုတွေကိုဘယ်သူတွေဆောင်ရွက်နေသလဲဆိုတာစုံစမ်းဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရားချမှတ်ဖို့ရုရှားနဲ့အမေရိကန်ကြားသဘောတူညီချက်ရရှိခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရတယ်။ ASEAN စည်းဝေးဘေးပန်းမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံဆွေးနွေးပြီးမှဝန်ကြီးကယ်ရီကအခုလိုကြေညာသွားတာဖြစ်ပါတယ်ဆွေးနွေးကြရမှာကုလသမဂ္ဂဆုံးဖြတ်ချက်နဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ပြီးဒီဆုံးဖြတ်ချက်ကိုမကြခင်အချိန်တည်းမှာပဲမဲခွဲဆုံးဖြတ်ဖို့တင်ပြီးဆိုတာကိုသဘောတူညီခဲ့ကြပြီလို့သူအနေနဲ့ပြောနိုင်ကြောင်းမစ္စတာကယ်ရီကပြောပါတယ်အခုသတင်းပတ်အစောပိုင်းမှာဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂထံမှမဲခွဲဖို့ရှိပါတယ်ဆုံးဖြတ်ချက်မူကြမ်းထဲမှာတော့ Syria ပြည်တွင်းစစ်တွင်းဓာတုလက်နက်နဲ့တိုက်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ပါဝင်ပါတယ်ဒီလိုတိုက်ခိုက်မှုနဲ့ပတ်သက်လို့ဓာတုလက်နဲ့ထိန်းချုပ်ရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းကြီးကနေအသေးစိတ်အချက်အလက်တွေကိုရယူဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းဘယ်သူမှတာဝန်ရှိသလဲစုံစမ်းဖော်ထုတ်ဖို့ကတော့ဒီဖွဲ့မှရောကုလသမဂ္ဂမှပါလုံမိုင်ခွင့်တော့မရှိသေးပါဘူး
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာစစ်ရဲရင်တစဉ်ပြတ်ကျလို့စစ်သည်ဆက်ကနုတိုက်ဆုံသွားတယ်လို့အာဖဂန်ဆွေအရာရှိတွေကပြောပါရယ်။ရုရှားနိုင်ငံလို့ M17 အမျိုးအစားရဟရင်ဟာဒီကနေ့ဇာဘူးခရိုင်စင်ခေးနယ်မှာပြတ်ကျခဲ့တာလို့ဒေသအရာရှိတွေကပြောပါရယ်။ဒီပညာပိုင်းဆိုင်ရာချုပ်ရဲမှုကြောင့်အခုလိုပြတ်ကျရတာလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်အခုဖြစ်ရတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းတခြားအစိုးရအရာရှိတွေကလည်းပြောပါရယ် တာလီဘန်အဖွဲ့ကတော့တဟာသူတို့လက်ချက်လို့ပြောပေမဲ့အခုလိုမျိုးစစ်ရဟတ်ရင်ကိုဖြစ်ချတာမျိုးဖြစ်ခဲ့တာကြောင့်မို့လို့ဒီပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ဒီဖြစ်ရမတိုင်ခင်နိုင်ပိုင်းတော့ကတော့ကပူးမျိုးတောင်ပိုင်းမှာဒေသခံကားပုံးထောင်တိုက်ဒီအသေးခံကားပုံးထောင်တိုက်ခိုက်မှုတစ်ခုကြောင့်မို့လို့လူ6ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကတော့တာလီဘန်ကောင်းဆောင်မူလာအိုမာသေဆုံးတဲ့အကြောင်းအတည်ပြုခဲ့ခြင်းကစလို့တာလီဘန်တို့ရဲ့ပထမဆုံးအကြိမ်ပြန်လည်တိုက်ခိုက်မှုကြီးပဲဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာအာဖရိကနယ်ဖွာအမေရိကန်နိုင်ငံသားတွေမဲပေးခွဲရအောင်ဖက်ဒရယ်ဆူရကအကာအကွယ်ပေးချမှတ်ခဲ့တဲ့သမိုင်းဝင်မဲပေးခွဲဥပဒေကိုလက်မှတ်ရေးထိုးခဲ့တာဒီကနေ့ကြာသပတေးနေ့မှာအနည်း90ပြည့်ခဲ့ပါပြီ။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေ15ခုမြောက်ပြင်ဆင်ချက်ထဲမှာလူမဲတွေကိုမဲပေးခွဲပေးထားပေမဲ့ပြည်내တချို့ကဒီမဲပေးခွဲကိုဥပဒေအရတားမြစ်ထားတာတွေကိုအမေရိကန်သမ္မတလင်ဒန်ဘီဂျွန်ဆန်ကဩဂုတ်လ6ရက်1965ခုနှစ်မှာလက်မှတ်ရေးထိုးပြီးပယ်ဖျက်ခဲ့တာဖြစ်ပါတယ်။အဲ့ဒီပြည်내အများစုဟာတောင်ပိုင်းပြည်내တွေဖြစ်ပြီးဂျွန်ဆန်နဲ့ကြေညာခဲ့တဲ့အချိန်ကလေးကသမိုင်းတလျှောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေရှိခဲ့တဲ့နေရာတွေဖြစ်ပါတယ်။1965ခုနှစ်ရဲ့မက်လာတုံကအဲလဘမ်းမားပြည်နယ်ဆယ်မာမျိုးရှိအက်ဒမန်ဖက်ဒစ်တရားကိုဖျက်ပြီးမဲပေးခွဲအတွက်ငိန်ချမ်းစွာလမ်းလျှောက်ဆန္ဒပြသူတွေကိုရဲအာဏာပိုင်တွေကအင်အားသုံးပြီးဖြိုခွဲခဲ့တဲ့ပြီးနောက်မှာဒီမဲပေးခွဲဥပဒေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
။ဩဂုတ်လ6ရက်နေ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမက်ခင်ဘူးထွေးနဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးတော့မှာပါ။နိုင်ငံတော်ဝန်ကရေးဘေးပြန်လည်ထူထောင်ရေးအတွက်သတင်းအချက်အလက်မှန်မှန်ကန်ကန်ရဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ရေးဘေးသင့်ဒေတာတွေကလိုအပ်တဲ့အကူအညီတွေကိုသတင်းအချက်အလက်တွေဒေါခင်ကြီးဖောင်ဒေးရှင်းကိုပေးပို့ကူညီကြဖို့နဲ့ပြည်သူ3000ကျော်ရေးဘေးသင့်နေချိန်မှာနိုင်ငံတော်ဝန်ပြန်လည်ထူထောင်ရေးမှာတရက်တအားပါဝင်လုပ်ကိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်။ရေးပေးတဲ့သူတွေရဲ့နောက်ဆုံးရအခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်ဝန်ရေးပေးတဲ့သူအရေးအတွက်3သိန်းခွဲနီးပါးကိုရောက်လာပြီးတည်ဆုံသူတွေကလည်းတိုးလာနေပါတယ်။ရေးပြန်ကြလာပြီးနောက်ပိုင်းဝေးလံခေါင်တည်တဲ့ဒေသတွေအပါအဝင်ရေးပေးတဲ့ဒေသကြီးတစ်ခုလုံးခြုံငုံပြီးပြန်လည်ထူထောင်ရေးအစီအမံတွေချမှတ်နိုင်ဖို့အတွက်မှန်ကန်တဲ့သတင်းအချက်လက်တွေစုဆောင်းပေးပို့ကြဖို့မြန်မာအထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုပန်ကြားလိုက်ပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မှာမှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ကတိတ်ကိုအရေးကြီးတယ်လို့လဲသူမကအလေးအနက်ပြောကြားခဲ့ပါတယ
်။အထူးရောက်ဆုံးကျမတို့အတွက်အရေးကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ပါပဲ။ဘယ်နေရာတွေမှာဘယ်လိုအခက်အခဲတွေဖြစ်နေတယ်ဘယ်လိုအကူအညီတွေလိုနေတယ်ဆိုတာကျမတို့သိဖို့လိုပါတယ်။အဲ့လိုသိမှသာလျှင်တကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့အကူအညီတွေကိုပို့နိုင်မှာဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒီနေ့ဆိုရင်ကျမတို့ဧရာဝတီတိုင်းညောင်တုံးဘက်ကိုအသက်ကယ်လှေ3စီးပို့လိုက်ပါပြီ။နောက်အစီး300အထိပို့ဖို့အစီအစဉ်ရှိပါတယ်။နောက်ကျမတို့အသက်ကယ်အင်ဂျီတွေလည်းပို့ပါမယ်။နောက်ရေသန့်နဲ့ဟိုဓာတ်ဆားရေစသဖြင့်ပေါ့နော်။ကျမရေးနဲ့တက်ဆိုင်တဲ့ပစ္စည်းတွေလည်းပို့ပါမယ်။ဆန်နေရတော့ကျမတို့အခုလေးကကြိုတင်ပြီးတော့ဧရာဝတီတိုင်းမှာဆန်နေရတော့လုံလုံလောက်လောက်ကျမတို့စုဆောင်ထားပြီးပါပြီ။အဲ့တော့ဆန်နေအတွက်တော့ဆန်အတွက်တော့မပူရပါဘူး။ကျမတို့တက်နိုင်ပြီခင်ဗျ။အားလုံးကိုဖြန့်ချီပြီးတော့ကူညီမှာဖြစ်ပါတယ
်။ရေးပြန်ကြလာပြီးဘေးတင်သူတွေပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေကြီးရွာစီးရင်တွေကိုဒေသဆိုင်ရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီရုံးနေထံပေးပို့ပြီးရေးဘေးပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ရေးပေါ်အကူအညီတွေပြန်လည်ထူထောင်ရေးအတွက်အစိုးရတရက်ရဲ့တာဝန်ဆိုပေမဲ့သူမအနေနဲ့လည်းတဒတ်တအားပါဝင်လိုတယ်လို့ပြောဆိုခဲ့တာပါနိုင်ငံတကာနဲ့ဒေတာရင်းကရေးပေးတဲ့သူတွေအတွက်အကူအညီတွေဝန်ဝန်ပေးနေကြသလိုဒေါအောင်ဆန်းစုကြည်ကလည်းဒေါခင်ကြီးဖောင်ဒေးရှင်းအနေနဲ့ရေးပေးတဲ့သူတွေကိုရေးပေါ်အကူအညီတွေပေးနေတာဖြစ်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစီမံကိန်းတွေချမှတ်ဖို့သတင်းအချက်အလက်တွေပေးပို့ချဖို့ပြည်သူကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်ဒါအပြင်နိုင်ငံရဲ့အရေးပေါ်အခြေအနေမှာပြည်သူတရက်လုံးရဲ့စီးလုံးမှုအပေါ်မှာလဲဒေါအောင်ဆန်းစုကြည်ကအခုလိုမှတ်ချက်ပြုပြောဆိုပါရယ
်အခုလိုပေါ့နော်နိုင်ငံကနေပြီးတော့ပြဿနာကြီးကြီးတစ်ခုနဲ့ရင်ဆိုင်ရတယ်ဆိုလို့ရှင်အရေးကြီးပြီးတွေးဆကြဆိုဆိုတဲ့စိတ်ဓာတ်နဲ့အားလုံးကပါဝင်တဲ့အတွက်ကျမအနေနဲ့အင်တာမအားတက်ရပါတယ်ဒီလိုပဲဆက်ပြီးတော့လုတ်ပေးကြပါလို့ကျမမေတ္တာရပ်ခံကြပါတယ်
။လာနေချီချမြင့်လာခဲ့ပြီဖြစ်တဲ့နိုင်ငံတော်ဝန်ကပြည်내နဲ့တိုင်းဒေသကြီး17ခုတို့ကရေးပေးချောင်ဩဂုတ်လ9ရက်နေ့အထိတည်ဆုံးခဲ့ရသူဟာ84ဦးအထိတိုးလာပြီး ဘေးတင်ပြည်သူကလည်း၃သိန်းခွဲနှီးပါရှိခဲ့ပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ကျဝန်ထမ်းတဦးက VOE ကိုအခုလိုပြောပါတယ
်။ဒါလည်းဘေးတင်အိမ်ဆောင်ဖို့ပေါ့နော်။အိမ်ချေမျောပပျက်စီတော့9,186ရှိပါရဲ့ရှင်။ဟိုကပြောင်းရွှေ့ပေးထားတာကအမှ9,342ပါရှင်။ဟိုကလူဦးစုစုပေါင်းကတော့3,392ပါရှင်။လူဦးစုစုပေါင်းဘေးတင်တဲ့လူဦးစုစုပေါင်းပေါ့နော်။တေဆုံးတဲ့လူဦးကတော့24ယောက်ရှိပါပြီရှင်
။လက်တလုံးမှာတော့ကုလအပါအဝင်နိုင်ငံတကာကအကူအညီတွေပုဂ္ဂလိကအလှရှင်တွေရဲ့လှူဒန်းမှုတွေကိုမြမတက်မတော်နဲ့ပုဂ္ဂလိကလေချောင်းလိုင်းတချို့ကတည်ယူပို့ဆောင်ရေးကူညီပြီးရေဘေးတင်ဒေသတွေကိုဖြန့်ဝေပေးနေပါတယ်။ဒါပေမဲ့လည်းရေဘေးကြောင့်အဓိကကုန်းလမ်းရေလမ်းအဆက်အသွယ်တို့ပြတ်တောက်ခဲ့တာကြောင့်ဝေးလံခေါင်တည်တဲ့ဒေသတွေထံကတော့လက်လန်းမမီဖြစ်နေကြစေဖြစ်ပါတယ်ရှင်
။မတ်တငီထိုက်ကတင်ပြပေးသွားတာပါခင်ဗျာ။အခုတော့ AR တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကရေဘေးတင်ပြည်သူတွေရဲ့အခြေအနေတွေကိုဆက်တင်ပြပေးမှာပါ။ရေဘေးတံကိုလက်ရှိဆိုးဝါးစွာခံစားနေရတာကတော့ AR တိုင်းဖြစ်ပြီးဒုက္ခသည်ဥယေပေါင်းသိန်းကနန်းလောက်အထိရှိနေပြီဖြစ်သလိုပဲခူးတိုင်းအတွင်းကကြေးရွာတော်တော်များများမှာလည်းရေနစ်မြုပ်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ရေဘေးတင့်ပြည်သူတွေအတွက်စားနပ်ရိက္ခာများလိုအပ်နေစေဖြစ်သလိုသေဆုံးပျောက်ဆုံးသူ30ကျော်လောက်စရင်ရှိတယ်လို့ဆိုပါတယ်။ဒီအကြောင်းကိုမဲအိမ်မှာကသတင်းပေးပို့ထားပါရခင်ဗျာ
။တိုင်းနယ်ပြည်နယ်အနှံ့ရေဘေးတံကိုဆိုးဆိုးဝါးဝါးခံစားနေရတဲ့မြန်မာနိုင်ငံမှာ AR တိုင်းအတွင်းသောရင်ရေမှတ်တင်နဲ့စောင့်ကြည့်နေရသလိုဒုက္ခတဲ့သင်္ကန်းလောက်ရှိနေပြီဆိုပြီး AR တိုင်းကလူ့ဖွင့်ရေးလှုပ်ရှားသူကိုမျက်နှာကဆိုပါတယ်
။ဟုတ်ကဲ့ဒရိုင်းလုံးနေတဲ့သိန်းကျော်လောက်ပြီလား။အဲ့ဒါရင်းမရရေရတော့လေမနေ့ကလည်းတစ်လက်မှဘူးတစ်ဖက်ရှောင်းကုန်းဘက်မှာနေပြီးရောမှာ9ရွာခန့်ဆက်ပြီးရေမြုပ်တယ်။အင်ဂျင်နဲ့160ခန်းလောက်ရှိတယ်မှာ။တိုင်းလုံးဘက်မှာကတော့ဒီတကားအကြီးရွာရှိတယ်မှာ။အမှလေဖာတိကျရွာရှိတယ်။ကင်းရင်ဖာတိကျကိုနေတော့လေပြည်နာရေးရှော်ပြီးစကြောပြီးမှာ။ရထားလည်းမြုပ်လို့ဒီရထားကအမှရထားလည်းဆက်သွားလို့မရဘူးမှာ။တိုင်းကောင်တစ်ပင်းရထားတဲ့ရထားပေါ့နော်မှာ။တစ်ပင်းထဲမှာကျတော့တစ်ပင်းရဲ့တစ်ဖက်ကစိန်ကုန်းဘက်မှာလည်းမြုပ်ပြီးမှာ။ပင်ကအမိန်ပိုင်းတော်များမြုပ်နေစကြောပြီး။ကင်းကဘူးမှာကျတော့ဒီကူတောင်းရွာတို့ကြီးကြီးရွာကြီးမြောင်းရွာကြီးရွာကြီးရွာပေါ့နော်။ညောင်ကျိုးရွာအမှရင်တော်တော်မြုပ်ကြမှာ။အမှစားဖို့တောက်ဖို့လည်းတော်တော်များများလူးနေ။ရေအကြီးကတော့လူးနေမှာမှာ။ဒီနောက်ဒီရွှေရှင်တော်လေ
တာယိုးတွေရှိနေတဲ့ညောင်တုံးမြို့မှာတော့လိမ္မော်ရောင်အဆင့်သတိပေးချက်ကို3ရက်ဆက်တိုက်အဖြစ်ဆက်ထုတ်ပြန်ထားပြီးစိုးရိမ်ရေမတ်တွေကျော်လွန်ကတာယိုးကျိုးပေါက်မှာကိုစောင့်ကြည့်ရတဲ့အခြေအနေရှိနေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲယုံကဦးစည်းအရာရှိဒေါ်တန်တန်းစိုးကဆိုပါတယ်
25.6ဖြစ်တယ်အခုဒီရက်နေ့တနိုင်နာပိုင်းမှာ25.9လို့ဒီမတို့ဒေးတိုင်းတော့ကနေပြီးဒီမတို့သတိစားပါတယ်ဆက်လည်းဆယ်မြောင်ဦးစည်းဌာနနဲ့ပေးဖို့ချက်ပါရှင်အဲ့တော့ဟိုဆိုအနေရမဖြစ်နေပဲဆက်လက်ပြီးတော့သတ်မှတ်ထားပါသေးတယ်။ဒေဘောရောင်ဖြစ်မယ်ခုဆိုရင်အချိန်များတော့လေကျမတို့မျိုးပေါ်နေထိုင်ရတော့ဒီမှာဟိုပေါ်နောက်ဆောင်ကြည့်နေတဲ့ဖွဲ့ရလည်းရှိတယ်။ဟိုပေါ်ဌာနဆိုင်ရာတွေရောပြည်သူပြည်သားတွေရောဟာစစ်တပ်ကောမိတပ်ကောနဲ့လေအဲ့လိုမျိုးတွေလောက်ကန်နေရတဲ့ကြောင့်မို့လို့မျိုးပေါ်မှာတော့အနေရအဲခင်းနိုင်တယ်လို့ယူဆတာပေါ့နော်ပြောလို့တော့မရဘူးရေကြီးတိုင်းကြီးတာဆိုပဲကျမတို့မျိုးကလေဘောကြီးရရှင်ဟိုဟာဒဲဦးကြီးတို့ဖြစ်နေတာအခုလောလောဆယ်ဆိုရှင်မြစ်ကမြင့်နေပြီးတော့မြို့ကနေနေတာရှင်အဲ့တော့အချိန်မရွေးပါဖြစ်နိုင်မယ်ဆိုတော့ပြောလို့မရဘူးပေါ့နော
်ပဲခူးတိုင်းအတွင်းက30မြို့နယ်အနောက်ဖက်ခြမ်းကျေးရွာတွေမှာတော့ရင်းနှီးမြှုပ်နေတဲ့အတွက်ကယ်ဆယ်ရေးစခန်း6ခုဖွင့်ပြီးမော်တော်ဘုတ်တင်တဲ့ဒုက္ခသည်တွေကိုကယ်ဆယ်နေရကြောင်း30မြို့ကရေဘေးကယ်ဆယ်ရေးလုပ်ငန်းကိုဦးဆောင်နေသူတို့ကဆိုပါတယ
်ကယ်ဆယ်ရေးစခန်းကျွန်တော်တို့ဒီမှာကဘယ်လိုလဲမှာ6ခုဖွင့်ထားပါတယ်ဒီနေ့ဆိုရင်လေဟိုလူဦးရေပေါ့ကျွန်တော်ပြည်ရဲ့၃နိုင်ခြေလောက်မှာ2,335ဦးရောက်လာတယ်ခင်ဗျာကျွန်တော်အဲကေဇေယျဖွဲ့ကြီးတွားပြီးတော့ကေရောကျွန်တော်တို့ခြေလက်စခန်းတားပြီးတော့လေခြေလက်စခန်းဆိုတာကကျွန်တော်တို့တားသွားလို့ရတဲ့နေရာအထိပေါ့နော
်ဟုတ်က
ဲ့ခြေလက်စခန်းနေနဲ့ထားပြီးတော့အဲ့ဒီနေမော်တော်လေးနဲ့ကဲကဲလာတဲ့ဟာကိုကျွန်တော်ဒီကခြေလက်စခန်းကိုပို့ပေးတာပါခင်ဗျာပို့များလာပါတယ်ခင်ဗျာကိုကရေးချင်းနေရာလည်းပဲတက်တော့တက်နေပါသေးတယ်တက်နေသေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုလက်လမ်းကြီးတော့ဒီကိုကျွန်တော်တို့ကကားအစုံနဲ့မော်တော်ရင်းနဲ့လိုက်ပြီးတော့လေဘော်ဒီရော်ကိုဆင်းဆင်းပြီးတော့အဲဟိုခေရေးဖွေရလိုက်ဝင်နေပေါ့လိုက်ရဆောင်ရနေကြတာပေါ့နော
်ရခိုင်ပြည်နယ်ဘက်မှာတော့ရေးကျသွားပြီမဲ့ရွာရီအနှံ့ကိုတရင်အချက်လက်ရယူဖို့ခက်ခဲနေစေဖြစ်ပြီးတောက်သုံးရင်နဲ့စားစရာလိုအပ်နေသေးကြောင်းသေဆုံးပျောက်ဆုံးသူစီးရင်ကတော့30ထက်မနည်းရှိတယ်ဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးခိုင်ပြည်စိုးကဆိုပါတယ
်အခုကျွန်တော်မျိုးနဲ့တိုင်းကိုပိုက်ကြည့်တယ်ရားထားတဲ့ဆိုင်ရန်လောက်ပဲရှိသေးတယ်ဖုန်းစကြိုးတဲ့ခဏကြိုးတဲ့ထိုက်တော့နိုင်လေဆိုတဲ့ဟာကိုဆိုတယ်
ညည့်ကြီးမှုတွေနဲ့ပတ်သက်လို့ ဒီကနေ့မှာပဲအစိုးရဘက်ကသတင်းထုတ်ပြန်ရမှာအေအော်ရီမြို့ရဟာစိတ်တာမြို့မှာနှစ်ပေခွဲခန့်ရင်းသနာမြို့နဲ့ဇလွန်မြို့တွေမှာသုံးပေခွဲခန့်ငဝင်မြို့ရဟာငတိုင်းချောင်းမြို့မှာသုံးပေခွဲခန့်ဆိုရင်ရေမတ်အထက်ကိုကျော်လွန်နေကြောင်းနောက်သုံးရက်အတွင်းမှာလည်းဆိုရင်ရေမတ်အထက်ဆက်လက်တည်ရှိနိုင်တယ်ဆိုပြီးပြည်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင်
ရေဘေးတဲ့အခြေအနေအကြောင်းမဲအေးမာကစူးစီးတင်ပြပေးသွားတာပါအခုတော့ဒီရေဘေးဒဏ်ခံရတဲ့ပြည်သူတွေအတွက်နိုင်ငံတကာရဲ့အကူအညီတွေအကြောင်းကိုဆက်တင်ပြပေးမှာပါမြန်မာအစိုးရကရေဘေးတဲ့ပြည်သူတွေအတွက်နိုင်ငံတကာအကူအညီတွေကိုလက်ခံပြီးနောက်ပိုင်းမှာပဲအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေကငွေကြေးစားနပ်ရိက္ခာနဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာရဲ့မြန်မာရေဘေးအကူအညီတွေနဲ့ပတ်သက်ပြီးမက်အီတန်စင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရေဘေးခံနေရတဲ့ပြည်သူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေပါတယ်။ American ပြည်ထောင်စုဖွံ့ဖြိုးရေး Agency USAID ရဲ့ပြည်ပကဘေးကူညီရေးဌာန OFDA ကတဆင့်မြန်မာနိုင်ငံရေဘေးသင့်ပြည်သူတွေအတွက် American ဒေါ်လာ6သိန်းကိုလက်တလော့အကူအညီဖြစ်ပေးအပ်မယ်လို့ရန်ကုန်မြို့ American တန်ရုံရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။
Our thoughts and prayers are with those affected by the flooding and heavy rains in Myanmar.
မြန်မာနိုင်ငံမှာမိုးတိမ်မှုနဲ့ရေလွှမ်းမှုမှုဒဏ်ခံနေရသူတွေအားလုံးအတွက်ကျွန်တော်တို့စိုးရိမ်မကင်ဖြစ်နေပြီးတော့အဆက်ဆက်အရာအဆင်ပြေဖို့ဆုတောင်းပေးနေပါတယ်။ USAID ရဲ့ပြည်ပကဘေးကူညီရေးဌာန OFDA ကနေ American Dollar 6သိန်းကိုလက်တလော့ကူညီပေးသွားမှာပါ။ရေဘေးသင့်ဒေတာတွေရဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းကျွန်တော်တို့ဘက်ကရေဘေးသင့်ဒေတာရဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းကျွန်တော်တို့ကအဖွဲ့တစ်ဖွဲ့ကနေဒေတာဆိုင်ရာဝန်ထမ်းတွေအဖွဲ့စည်းတွေနဲ့အတူနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။ဆက်ပြီးတော့လည်းနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်လို့သူကပြောပါတယ်။ဒီလိုပဲရန်ကုန်မြို့ British တန်ရုံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးဌာနကအကြီးအကဲ Gavin McLevey ကကမ္ဘာကူးလသမဂ္ဂ UN နဲ့တခြားအဖွဲ့စည်းတွေနဲ့ပေါင်းပြီးရေးပေါ်ခြေနေကြိုတင်လှုပ်ရှားမှုနဲ့ရေဘေးလုံပြည်လဲထူထောင်ရေးလုပ်ငန်းတွေကိုပြည်ထရှားတန်ရုံကနေတဒတအားပါဝင်မယ်လို့ဆိုပါတယ်
။ immediately allocated £1 million
ကျွန်တော်တို့က lift လို့ခေါ်တဲ့လူနေမှုဘဝနဲ့စားနပ်ရိက္ခာဖုလုံရေးအဖွဲ့အဲ့ရနဲ့တဆင့်ရန်ပုံငွေတဝက်ကိုတာဝန်ယူပြီးပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်လှုပ်ဆောင်သွားဖို့ရည်မှန်းထားပါတယ်လို့သူကဆိုပါတယ်။ PP ဆိုင်ရာစားနပ်ရိက္ခာအဖွဲ့ WFP ကလည်းမြန်မာအစိုးရနဲ့ပူးပေါင်းပြီးရေဘေးသင့်ဒေသတွေရောက်လူ 38,000 အတွက်စားနပ်ရိက္ခာတွေကိုအရေးပေါ်အခြေအနေမှာပို့ပေးနေတယ်လို့ဌာနကိုယ်စားလှယ် Dom Scapelli ကပြောပါတယ
် DFID we fund through big program
ကျွန်တော်တို့ကအခုလူ 38,000 ရှိတဲ့လူကြီးအတွက်တန်ပေါင်း 4,400 ရှိတဲ့စံပေးစားတဲ့စားနပ်ရိက္ခာတွေအပြင်အရေးပေါ်အခြေအနေမှာသုံးလို့ရတဲ့အစာခံပြီးစခင်မုတ်တွေကိုလည်းအစိုးရကအခကြေးငွေမယူဘဲပို့ဆောင်ပေးတဲ့လေယာဉ်လေးနဲ့အတူရေဘေးသင့်ဒေသတွေအရောက်ပို့ပေးနေပါတယ်
။ဒါပြင်ရေဘေးသင့်ဒေသတွေမှာပြန်လည်ထူထောင်ရေးအစီအစဉ်ကိုတခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ်
။ We have planned to assist those 281,000
ရေဘေးအခြေအနေကြော်လွန်သွားချိန်မှာကျွန်တော်တို့ကတခြားအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတနည်းမဟုတ်တနည်းနဲ့အောင်မြင်အောင်လှုပ်ဆောင်သွားမှာပါ။
မြန်မာနိုင်ငံပြည်내နဲ့တိုင်းစစ်တစ်ခုမှာရေဘေးသင့်ခံနေရတဲ့ပြည်သူတွေအတွက်အမေရိကန်ပြည်အစုအပြင်ဗြိတိန်ဥရောပသမဂ္ဂနဲ့တရုတ်ဂျပန်စင်ကာပူစတဲ့နိုင်ငံတွေကအကူအညီထောက်ပံ့တွေနဲ့ပံ့ပိုးကူညီပေးနေပါတယ်ရှင
်။ရေဘေးသင့်အခြေအနေတွေအကြောင်းကျွန်တော်တို့ VOA သတင်းတောက်တွေစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာ။ကျွန်တော်တို့ဒီပထမပိုင်းအစီအစဉ်အဆုံးမသက်ခင်မှာအခုနောက်ဆုံးတင်ပြပေးမယ့်သတင်းဆောင်မကတော့အပြစ်ခတ်ရစေးစူးနီဝဲအကြောင်းပါ။တနင်္ဂနွေလုံးပြစ်ခတ်တက်ခိုင်မှုရစေးစာချုပ် NTA ကိုအချောသက်ရေးအတွက်အစိုးရနဲ့တိုင်းအနာလနဲ့ကိုင်ဖွဲ့ရရဲ့ကိုးချိန်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့မှာဒီကနေ့ဆွေးနွေးခဲ့ရမှာ၈ချိန်မြောက်ဆွေးနွေးပွဲကအပြီးမသက်သေးတဲ့အချက်တွေအကုန်ပြီးပါသဘောတူညီချက်ရရှိခဲ့ပြီးလက်မှတ်စာချုပ်လက်မှတ်ရေးထိုးရမှာအားလုံးပါဝင်ရေးဆိုတဲ့အချက်ကိုတော့နှစ်ဖက်ကြားညှိနှိုင်းဆွေးနွေးဖို့ကြံရှိနေပါတယ်ဒီသတင်းကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA အချောသက်ဆွေးနွေးပွဲကိုဒီနေ့နေ့ကင်တနာရီကနေစတင်ပြီးညနေ 9:00 ကျော်မှာပထမရက်ဆွေးနွေးပွဲပြီးဆုံးခဲ့ပါတဲ့ဒီဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုသတင်းထုတ်ပြန်ပါတယ
်။အရင်ဘက်ကဆွေးနွေးဖို့ကြံခဲ့တဲ့ဒီ text ဆဲမှာပေါ့လေ။စာအဖြစ်ပေါ့။ချောဖို့တစ်ချက်နဲ့ civic summit ကျမ်းစာချက်ကိုနှစ်ချက်ကြံ။အဲ့ဒီသုံးချက်လုံးကိုဆွေးနွေးပြီးတော့နှစ်ဖက်ခေါင်းဆောင်တွေကဒါကိုကျွန်တော်သဘောတူပါ။ဆက်ပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့ခေါင်းဆောင်တွေ ကျွန်တော်တို့ဘက်ကပဲဆင်းနေတယ်။အဲဒါကောင်းတော့နေပဲဆင်းနေဆွေးနေတာလေနှစ်ဖက်သဘောတူကြပါတယ်။နောက်ဒီနေ့တက်တရားလဲမူအားဖြင့်တော့တန်းသားတွေတောင်းဆိုတော့အားလုံးဆွေးဘက်ကလက်ရောပြီးတော့ဆွေးဘက်ကနှစ်ဖက်သဘောတူတဲ့အတိုင်းကိုဆွေးဘက်ကပြန်တင်ပြတော့နှစ်ဖက်တို့ကဆောင်းပါမယ်ဆိုတော့ဒါလေးကျွန်တော်ပြုပြပါတယ်။အဲတော့နိုင်ငံတကာတက်တီကိုလည်းဒီဘူအားဖြင့်တော့တန်းသားပတိပြင်ပြတာနဲ့ဆွေးဘက်ကပြန်တင်ပြတဲ့ဥစ္စာမှာတော့မူအားဖြင့်တော့ကျွန်တော်သဘောတူပါတယ်။အဒီနေ့ကတော့ကျွန်တော်တို့ဒီဆွေးနွေးချက်ကတော့စာချုပ်ကအပိုက်30တုံးတော့ဆုံးမရှိတဲ့ဟာအထိရတော့အားလုံးကျွန်တော်တို့ရောက်ပါပြီ။လက်ဖြတ်မှာတော့ဒီ all news ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ဆက်ပြီးတော့မနေ့9နိုင်ရစပြီးတော့ဆွေးနွေးပါမယ်
။လောလောဆယ် NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝါမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တပ်မက LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ဒူးအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကတော့အားလုံးပါဝင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်
ဒါတော့ကျွန်တော်တို့နှစ်ဖက်ကညှိနှိုင်းပြီးတော့မှလောရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့တိုင်းရင်းသားတွေဖက်ကတော့ဒီအစိုးရလက်မခံနိုင်သေးဘူးလို့ပြောနေတဲ့6ဖွဲ့ပေါ့လေဒါဟာကျွန်တော်တို့ရည်စည်တွဲလာခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဖြစ်တယ်သူတို့ရဲ့အနေထားကိုလည်းကျွန်တော်သိတော့ကျွန်တော်တို့အနေနဲ့အဲ့ဒါလို့ကျွန်တော်တို့ဒီလက်မမထူးတဲ့အဖွဲ့တွေမှာခြံထားခြင်းအပြင်ကြောအကျိုးရှိတာတဲ့အကျိုးရောက်တာပိုဖြစ်နိုင်မယ်လို့ကျွန်တော်ယူဆပါတယ်။နောက်သူတို့အနေနဲ့လက်မထိုးတင်တယ်လို့လည်းကျွန်တော်တိုင်းရင်းသားဖက်ကတော့ယူဆပါတယ်ခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကျွန်တော်ဒီကနေ့အစိုးရစီမှာထပ်ခါတလေတဲ့ကျွန်တော်တင်ပြနေတာဖြစ်ပါတယ်။မနေ့ပြန်လည်းပဲဒီကိစ္စကိုပဲကျွန်တော်ထပ်ခါလည်းပြန်တင်ပြမှာပါ။
အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေဟာအစိုးရနဲ့တဖွဲ့ချင်းစီလိုက်အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဦးလာမောင်ရွှေကအခုလိုရှင်းလင်းပါတယ
်။တော့ all inclusive ကိစ္စကိုတော့ဆရာတို့နဲ့ကျွန်တော်ခဏတည်းနဲ့ဒီမှာပြောကြည့်တာ။ကျွန်တော်တို့အစိုးရဘက်ကတော့အပိုက်33မှာတိုင်းရင်းသားဘယ်လေဘယ်ထိုးမယ်ဆိုတဲ့ဟာပဲကျွန်တော်တို့ကသတ်မှတ်တယ်လို့ယူဆတယ်။ဆရာတို့ကတော့အားလုံးပါဝင်တယ်လို့ယူဆတော့ဒီခုပဲကျွန်တော်တို့ပြန်ပြီးတော့ပြီးဖို့တော့ရှိတယ်။ဒီဘူအဖြစ်တော့ကျွန်တော်တို့ဒီနောက်နှစ်ရက်ဆိုရင်နိုင်ငံတော်သမ္မတညီညွတ်ဖိတ်ခေါ်တာ၄နှစ်ပြည့်ပါပြီ။အဲ့လင်းပြေကံဒီအလိုမှာကျွန်တော်ဘက်ကတော့ဒီစာချုပ်ကိုပြပြဖို့ပေါ့။ဒါမှမဟုတ်ဇာတော့ကျွန်တော်ဘက်ကမကြမ်းတော့ဘူးတော့။ All inclusive ဒီစာချုပ် text ကိုညှိတာမဟုတ်ဘဲနဲ့စာချုပ်ရဲ့လက်မှတ်ရေးထိုးတဲ့သူတွေဖြစ်တဲ့ဖွဲ့စည်းတွေပေါ့နော်။တိုင်းရင်းသားတွေဘက်ကအစိုးရရဲ့ဖွဲ့စည်းကိုညှိနှိုင်းတာဖြစ်တဲ့အတွက်ပြည်တော်စုစုဝဘက်ကတော့ဒီ text ကတော့ဆရာတို့နဲ့လက်ပြန်မှာအတော်တက်ရင်တော့ပြီးပြီလို့ပဲသူတို့တော့အမှတ်ယူမယ်တော့ရှိပါတယ်။
ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA အဖွဲ့တွေကအစိုးရကိုသူတို့သုံးဘွဲ့နဲ့တပြိုင်တည်းအပြစ်ခတ်ရက်စဲဖို့ကမ်းလှမ်းထားပါတယ်။တောက်ကြနေ့မှာဆက်လက်ဆွေးနွေးမယ်အားလုံးပါဝင်ရေးဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းနိုင်မယ်ဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ရက်စဲရေးကိုစတင်နိုင်မယ်နှစ်ဖက်သဘောတူစာချုပ်ကိုအချောတက်နိုင်မှာဖြစ်ပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ကျွန်တော်တို့ VOE ကိုသွားတာရှင်နေစာရေးသားဝေဖန်ကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2392832554ဖြစ်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေဩဂုတ်6ရက်ကြာသပတေးနေ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ရုပ်ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပ
ါဒီထဲမှာဘာလို့ရေနစ်ပြန်လဲဆိုတော့ရေတွေကလည်းစီးစင်းနေရေရှိမယ်ဒီဒီရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့
အားတော့ရေကြီးရေရှမ်းမှုတွေအတွင်းရေအချိန်ပြင်းပြင်းပါကြောင့်ဆင်းနေဆိုတာကိုမြန်မာနိုင်ငံဆရာအောင်များတင်ကဒေါက်တာမြင့်ဦးပြောသွားတာပါဒီအကြောင်းအပြည့်အပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလာအစီအစဉ်တွေကိုလည်းတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ဒီကျမ်းမာရေးအစီအစဉ်မှာရေကြီးတဲ့ရေရှင်ကြောင့်ရေမျောတည်ဆုံးရခြင်းအကြောင်းကိုတင်ပြမှာပါမြန်မာနိုင်ငံနေရာတော်မြတ်မြတ်မှာပြင်းထန်တဲ့ရေကြီးတာတွေကြောင့်တည်ဆုံးသူအရေအတွက်တိုးများလာတာမှာရေမျောရေနေပြီးတည်ဆုံးရသူကအများစုဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။အခုလိုဖြစ်ရတာကရေကြီးပြီးဆင်းဆင်းနေတဲ့ရေအချိန်အနည်းငယ်နဲ့တင်ရေချေမျက်စိအထက်အမြင့်မှာလူကိုရေထဲမျောပါစေဖို့အန္တရာယ်ရှိနေတာပါ။အခုလိုရေမျောတည်ဆုံးရတာကနေကာကွယ်နိုင်ဖို့ဘာတွေသိဖို့လုပ်ဖို့လိုအပ်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာအောင်များအသင်းရဲ့အထူးထီယောဂါကုဆရာအောင်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမိမြန်တင်ပြပေးထားပါရခင်ဗျာ။
โอเคจ๊ะๆเมียนครับเราမြန်မာနိုင်ငံမှာဒီရေကြီးရေချမ်းတာတွေဖြစ်နေတဲ့အတွက်ပေါ့ဆရာเนาะတနေငံလုံးနှီးပါးလည်းကိုဖြစ်နေတဲ့နေရာမှာဒီတည်ဆုံးသူတွေလည်းတစ်ဖြည်းများလာပါတယ်ဆရာအထူးသဖြင့်တော့ရေထဲမှာမျောသွားတာရင်းနစ်ပြီးတော့တည်ဆုံးတာတွေဖြစ်တာများလာကိုတွေ့ရပါတယ်အခုလို့ဒီတည်ဆုံးမှုတွေကနေကာကွယ်နိုင်ဖို့အတွက်ဒီရေကြီးတဲ့ရေအရှိန်ရဲ့သဘာဝလေးကိုဆရာနည်းနည်းရှင်းပြပေးပါလား
ဒီထဲမှာဘာလို့ရေနစ်ပြန်လဲဆိုတော့ရေတွေကလည်းစီးစင်းတဲ့ရေရှိမယ်ဒီဒီရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့ရေမျိုးမဟုတ်ဘဲနဲ့တင်ကြံခဲ့တဲ့ရေတွေကတော့မစီးပေါ့အပြင်းငင်တဲ့ရေလို့ခေါ်မှာပေါ့အဲ့တော့စီးစင်းတဲ့ရေကကရေတက်လာမယ်ပေါ့နော်မြေကြီးကရှန်တက်လာမယ်တော့ဆယ်ရီကပေါက်လာမယ်တရားနာမှာအလင်းနဲ့စီးရယ်ပေါ့ဒီလိုရေပေါ့နော်အဲ့တော့ဟိုဒီလိုစီးစင်းတဲ့ရေဟာလူကအနေနဲ့အင်္ဂဏရေးကြည့်တယ်အခုကျွန်တော်တို့ဒီရေပြည်ဒေသကိုတွားနေတဲ့အခါမှာလူတွေကစီးစင်းနေကြလားပေါ့နော်တချို့ရေတွေကအလင်းနဲ့စီးနေတယ်အဲ့ဒီရေတွေဆိုတော့ဖြစ်နေလို့ရှိရင်တော့လူမစင်းနဲ့တော့ပေါ့နော်ဟိုနေလီပါညက်သွားရမယ်ဒီကရန်ကတနာယူ၄မိုင်လုံးစီးရရေပေါ့ဗျာတနာယူ၄မိုင်လုံးဆိုတာလူလမ်းလျှောက်လောက်စီးနေတယ်အဲ့ဒီရေရဲ့အနက်ကခြေမျက်စိတာလာပေါ့၆လက်မလောက်ပဲရှိနေဆိုရင်အဲ့ဒီရေထဲမှာလူတယောက်လမ်းလျှောက်လို့ရှိရင်တော့မထိနိုင်တော့ဘူးထိမထိနိုင်ရုပ်ပြေလဲကျသွားရင်သူကရုပ်ပြေမထနိုင်ဘူးမထနိုင်တဲ့အခါမှာပြည်ကခရီးစဉ်ငယ်မျိုးဆိုရင်တော့ဒါရေနစ်တည်နိုင်တယ်အမော်တော်ကားတွေပါလေကျတော့ကျွန်တော်ကဒီတပီလောက်မှန်းတာပေါ့တပီဆိုတာကတာယာတဝက်လောက်နစ်ပြီပေါ့နော်တာယာတဝက်လောက်နစ်တဲ့ရေမျိုးကခုနပြောသလိုတနာယူဒီမိုင်တော့မစင်းအောင်ဒီတန်းလျှောက်တော့လည်းစီးနေအဲ့ဒီမော်တော်ကားအကြောင်းမထိတ်နေတော့ဘူး။ပြန်မျောပါသွားနိုင်တဲ့အဆင့်ရှိတယ်ဒီဘာလို့ဒီရေရဲ့ကုဏကဖော့ကုန်ပေါ့လေနော်အဲ့ဒါနဲ့ကျွန်တော်ကမျောပါသွားနိုင်တယ်အဲ့ဒါကြောင့်ကားတွေပါလေရေထဲမှာတချို့ကရေဆူနေဖြတ်တယ်ဖြတ်ရင်းနဲ့သရဟနာရောက်တယ်ဒီရဟပုံကတော့တက်လိုက်မှာပဲလို့ပြောနေတယ်သရဟနာမှာရေစီးနေတာတစ်ခါတိုင်းနဲ့တနည်းအားမှာဒီမိုင်ဆိုတော့နှစ်ဆုံးကလာကိုစီးတယ်အဲ့ဒါနဲ့ကျွန်တော်မျောပါသွားတာဆိုင်ကလေးထုံပြီးပါမယ်ဆိုင်ကလေးကရေဆူပြောငါဆက်ပါတာပဲအဲ့ဒါဆက်အားနဲ့ယုံနေလို့ပြောမှန်တယ်အဲ့စစ်တွေကရေတပီလောက်သူ့ရဲ့အင်ဂျင်ကိုထိရတယ်အင်ဂျင်ထဲမှာဒုက္ခရောက်မယ်ဘရိတ်တွေနဲ့မပြောဘူးဘယ်တော့ကားလဲထုံပြီးလဲပေါ့မယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီရေကြီးတဲ့နေရာမှာဘလို့လူတွေတိတ်ဆုံးမှုများတာကိုတွေ့ရလဲဆရာ
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေ့တာအဲ့ဒီရေမပူတက်ကြလားမဟုတ်ရေပူတက်တယ်တပီရဲ့လူကြည့်လို့ရှိရင်ရေပူတက်တယ်လူသုံးပုံနှစ်ပုံကဒီရေကြီးရေရှမ်းထဲမှာမထိနိုင်လို့တွေ့ကြတာနောက်ရေကအေးနေတဲ့ရေပေါ့မိုးရွာထားတဲ့ရေကျွန်တော်ကကုခတ်မယ်ဆိုလို့ရှိရင်သူကလက်ကဘလောက်ပဲစမ်းတမ်းပေါ့နော်20 30ဒီရေကနေ30ဒီရောက်ကျသွားတယ်အေးတဲ့ရေဖြစ်တယ်ဆိုတာနဲ့ကျော်သားရဆိုင်ပါတယ်ဒီကဏ္ဍကမခံနိုင်ဘူးဒါကိုကျွန်တော်ကငါခံနိုင်တယ်ဆိုပြီးကိုရင်ကိုရင်နဲ့ပဲသိရတယ်ဟုတ်ပါဘူးဒီကဘာကျမရေဖွေရထွက်တာလားဒီလိုရေကြီးရေရှမ်းကားလာမှာအရင်ဆုံးရေနစ်ပြီးသေးတဲ့ဒီကခရီးဖြစ်နေတယ်ပေါ့နော်ကျွန်တော်များများကနော်ပထမတော့ဓာတ်လက်ကနေကိုနစ်ကလေးတွေနောက်အသက်ကြီးတဲ့လူတွေပေါ့နောက်ကလူတွေစေဝါရည်ရွယ်တောက်ထားတဲ့ဒီဒီကျွန်တော်တို့ပတ်တမ်းနေတွေ့တယ်ပေါ့နော်။နောက်ကအခုကျွန်တော်တို့တွေ့နေရတာကဒီကဒီကျယ်ကျယ်သမားတွေကိုဒီရှန်တဲ့ဒေသမှာနေတဲ့လူတွေကိုအသက်ကအကြီးတယောက်မှဝတ်ထားတာမတွေ့ဘူးပေါ့နော်။အဲ့တော့ဆိုတာကဒီလိုမျိုးနေရာတွေမှာအသက်ကအကြီးပါနေတဲ့လူတွေမှာကျယ်ကျယ်သမားတွေရောနောက်ကအောက်ခြေမှာဒီကောင်ကမြစ်ကြီးကရေခမ်းလားဆိုတော့ကျွန်တော်မသိဘူး။ 然后就让移民窟窿碰你啊。哎，昨天呢，过去嘛，你都没移啊，都没交税啊，都没的。哎，交要干的，我开始干也干的，你越来嘛，把它嘛的。哎呦，阿达家的那移民嘛，人嘛，移民的这个行业吧。
好，谢谢。那他要，他的他的呢，有没有人去的那些啊？他这边的瑜伽系列有没有人报呢？
我以前呢，有的。那个瑜伽系列里边，然后西瓜泡面啊，西瓜瑜伽、绿豆瑜伽、滴滴瑜伽，那个也包含在里边。有的虽然有顾顾客话没听见到过，那有的有的嘛，西东我的这个有点嘛没，那么些我也是外到东厂买，就路边都想买，开心点吧。你这边这边，你现在就是二六零那边，另外也没听到过。我讲了，大部分对人里边看，也嘛，生意要的面的面去的，也那个二六四样面啥，里面去吧。三步比较休假吧，那块叫这个你也会查嘛？那块多的公报喏，就像他们，那个阿布罗杰啊，各路里里、德曼里、内蒙里，这个也是抽烟路，也没带着去的。哎，那个德曼里个什么鼻子来包的啊？我们十四五个包里的，都是不比进来的，大家也没带着去。
OK， 阿古罗的，是既然讲现在没有爸妈多啊。不露没有就点比较高贵的那些。
不露高贵，俺们那时候年年变，那不一样嘛，我讲。那我们本来干嘛的？就移民局干嘛？西藏的市场那边来的，阿里木管理市场的考察过来。那个有的西藏没收钱，什么西藏嘛？西藏哪个？西藏么看的呢？年个有的一百来万哪里？万哪来看见了嘛？六月的时间慢慢西藏阿里嘛，一天慢慢有的撇的，撇的看见了，原来水里的时候呢，什么那边那个么太阳的呢？一样了，有一米掉，一缩的话了，那阿里就大家我那说一点。以我去你这家店里表你家的，偶尔在那家的，我那偶尔等我有每年七月等我在一月都开张没的，以我一月边家的出来，在有新买来的，新的出来安的也新的，那个等我旅游你嘛，羊头你羊你，然后以前那么对付，那个过端你了，把他妈的七月弄那个不，你弄那个呢，有的端你的卡来那个你啊，要钱的嘛，你对吧？哎嘛，一个人的呢，有的要多，哎哎嘛，然后羊头你问你家去的，哎轮流的，然后就没的。把这个啊，所以啊，你你啊嘛，就是酒店比较水量差的。啊，我旅游旅游里面嘛，大家查验的，我进去嘛，人家们你也安排的都看啥的，哪来单的，随时嘛把握下
的。好，谢谢。我今天嘛，不露也没有所言的，哎，龙江水差的路，西部也是他们那边来吧？喏，都是俺们嘞，第一年吧嘛，明年吧嘛，再明年来呢，对。
那个是 network 的嘛，那跟那超了嘛了，那得有什么的微浪，那得有 outio 什么 outga， 你们不老有是吧？有肌肉两年年，各地啊两年了啊，两年年了过得了最强那个，那他看嘛谁的结果，对也对不，也也也也的结果，一个咋讲有点啥，旅途的老板安的也没辛苦，他的老板嘛，也对也说人家嘛讲嘛没生意的了，对里面的多拉个路吧。
OK， 是啊，那个留的业绩以前那讲，留的在生肖那那的疫苗啦，疫苗咱们培养。高贵一点不得了，像我们每米的吃一斤的吃高，比较不行嘛，像。
一斤的了，像我啊，你没来过大自然嘛，那讲像我比拿长嘛，有点难，后头现在没话讲嘛，这边没得关人讲的，那我比较比较没点的，我要念念，所以想吃它吧，那必须得下来水它吧，一斤的嘛，水的是吧，我按点娘的比啊，连那点难过的，有那苦拉拉去的。
好，给七十秒一点嘛，行。
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုဆက်လက်တင်ပြပေးမှာပါမြမပြည်မှာမူရစ်ဆေးတိုက်ဖျက်ရေးလုပ်နေပေမဲ့စားဝတ်နေခက်ခဲသူတွေကဘိန်းဆိုင်ကြတာမျိုးအထွက်တိုးနေပါတယ်ဒီလိုနဲ့နှစ်ကြာလာတဲ့အခါမှာမူရစ်ဆေးမှောင်ကူဟာမြမစီးပွားရေးနဲ့နိုင်ငံရေးမှာအရေးပါလာကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးထားပါတယ်ခင်ဗျာ
လုံးရဲဆယ်နှစ်ကျော်ကဘိန်းဧကဝဲလောက်စိုက်ပျိုးခဲ့တဲ့မိသားစုတွေဟာအခုအခါမှာတဧကအထိဒိုးချဲ့စိုက်ပျိုးလာတယ်လို့မကြာမီကထုတ်တဲ့ကုလသမဂ္ဂမူရစ်ဆေးနဲ့မှုကင်းရုံးရဲ့2015အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဘဝရတရေခက်ခဲလွန်းလာကြောင်းဝင်ငွေရအောင်ဘိန်းကိုဒိုးချဲ့စိုက်ပျိုးကြတာလို့ဆိုပါတယ်။ဘိန်းစိုက်ပျိုးတဲ့မြေဧကတသိန်းခွဲလောက်ရှိပါတယ်။တရုတ်မြန်မာနယ်စပ်မှာဘိန်းကွင်းတွေပျောက်သွားပြီးအတွင်းပိုင်းပြည်သူ့စစ်ချုပ်ကိန်းတဲ့ဒေသမှာဘိန်းကင်းတွေတိုးပွားလာပါတယ်။မူရစ်ဆေးနဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေတာကိုပြတ်တာလာဖြစ်ပါတယ်။ရာဘတော့မဟုတ်မြင်းစည်းလို့လူတီများတဲ့စိတ်ကြွစည်းထုတ်လုပ်မှုလည်းတိုးပွားလာပါတယ်။အစိုးရတပ်ဩစာကံပြည်သူ့စစ်ကြီးစိုးတဲ့နယ်မြေမှာဝန်ထမ်းကိုလက်ထိုးပြီးမူရစ်ဆေးထုတ်လုပ်နေတာဖြစ်ပါတယ်။ မဆလာကိမကာဂိုယီတပ်ဖွဲ့ကိုစစ်တပ်ကဘိန်းလုခွင့်ပေးထားတယ်လို့အခုကိမပြည်သူစစ်ကလုခွင့်ရနေပါတယ်။အာနာဒီဆောက်ရမှာအရေးပါအရာရောက်တဲ့ဘိန်းမောင်ကူဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်။ပြည်သူစစ်ခေါင်းဆောင်အချို့ဆိုရင်ဒီခိုင်ဖြိုးပါတီဝင်လွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့အသည့်မြောက်စားခံနေရပါတယ်
။ဝါတပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ထိန်းချုပ်တဲ့နေမြေကလွဲပြီးရှမ်းပြည်နယ်မှာဘိန်းမဆိုင်တဲ့နေရာမရှိသလောက်ပဲလို့ရှမ်းတန်တော်စစ်တရင်ဌာနရဲ့2015မူရစီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဇာတိဥရုမကောင်းလို့အထွက်နည်းမှုအယောင်ဝဲကြဆင်းမှုစတာတွေကြောင့်ဘိန်းဆိုင်ပြူရီကနေယာဘစီးပြားထုတ်လို့ရေးဘက်ကိုလှည့်လာကြတာလည်းရှိပါတယ်။ယာဘထုတ်လို့တဲ့ပုဂ္ဂိုလ်ဟာဩဇာတိကမရှိတဲ့ဒေသခံဖြစ်ပါတယ်။ဘိန်းဘရင်လို့နာမည်ကြီးခဲ့သူတွေမရှိတော့ပေမဲ့ရှမ်းပြည်နယ်မှာမူရစီအများအပြားထုတ်လို့နေစေဖြစ်ပါတယ်။စစ်တပ်နဲ့အဆင်ပြေသူဟာလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးအစမပြေသူဟာဘိမ့်မရင်လို့ကင်မိုးတက်ခံရတဲ့သဘောဖြစ်ပါတယ်။စစ်အာဏာကျပြန့်ရေးနဲ့မူရစီဟာအမြဲတမ်းဆက်ဆက်နေပါတယ်
။လွန်ခဲ့တဲ့15နှစ်အတွင်းဘိမ့်ပပျောက်ရေးစီမံကိန်းအကောင့်ထည့်ပေါ်ခဲ့ပြီးမှမအောင်မြင်တဲ့အတွက်2019အထိစီမံကိန်းတိုးချဲ့ထားပါတယ်။ဘိမ့်အစားထိုးသီးနှံစီမံကိန်းတွေဟာမြို့နယ်အနှံ့မရောက်သေးပါဘူး။လစာနဲ့မစားလောက်တဲ့ဝန်ထမ်းတွေမူရစီနဲ့ဆက်ပြီးစီးပွားရှာကြတာအများကြီးတဲ့ကိစ္စဖြစ်ပါတယ်။ဆိုရတဲ့စစ်စေးဂိတ်နှစ်ခုနဲ့လက်အောက်ခံပြည်သူစစ်ဂိတ်ကိုကျော်ဖြတ်လာတဲ့ကြောက်ပေကားကိုရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်မှာစစ်ဆေးတဲ့အခါရာဘမြင်းစေးပြားနှစ်တန်းကျော်နဲ့ဘင်းဖြူ16ကီလိုဖမ်းမိတယ်လို့တာအင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ကမလကကြေညာပါတယ်ရာဘစေးပြားထုတ်လို့ရမှာအသုံးပြုရဲ့ဆေးမုံကီလို600ကျော်ကြောက်မဲမြို့နယ်မှာဇူလိုင်လ13ရက်နေ့ကဖမ်းမိပါတယ်
ဘိန်းဖြူထုတ်လို့ရတာဈေးအကုန်ကျများပြီးအချိန်ကြာတာကြောင့်အလွယ်တကူထုတ်လုပ်နိုင်တဲ့ရာဘစီးပြားထုတ်သူတွေများလာတာလို့ရှမ်းမူရစီအစီရင်ခံစာမှာဖော်ပြပါတယ်ရာဘစီးပြားကိုတော်ရောမျိုးပါစားသုံးကြတာမို့လက်လီလက်ကားရောင်းဝယ်နိုင်ကြပါတယ်ဥပမာလာရှုမှာဆိုရင်ရာဘအတွက်လန်တလန်သတ်မှတ်ထားတယ်လို့ဆိုပါတယ်အလွယ်တကူစားသုံးနိုင်တဲ့ရာဘစီးပြားကိုထုတ်လုပ်သူများပြားလာပါတယ်ဘိန်းခင်းကိုဖျက်ဆီးနိုင်ပေမဲ့နေရာရွှေ့နေတဲ့ယာဘသမားကိုဖမ်းမိဖို့အခက်ခဲပါတယ်။ရှမ်းပြည်နယ်ပြင်ကချင်၊ကယားနဲ့ချင်းပြည်နယ်မှာလည်းမူရစီထုတ်လုပ်မှုများလာပါတယ်။ကချင်ပြည်နယ်မှာမူရစီစားသုံးမှုတိုးပွားလာတာကြောင့်ခရီးရန်ဂိုင်းပေါင်းစုံပူပေါင်းပြီးမူရစီဝါတိုက်ဖြတ်ရေးလုပ်နေရပါတယ်
။မြမအစိုးရကတော့ဓာတ်ပုံအများအပြားပါဝင်တဲ့မူရစီဝါထိန်းချုပ်ရေးနှစ်ပတ်လည်အစီရင်ခံစာကို2023ကထုတ်ပါတယ်။ဒုံးစားအတိုင်းအစိုးရလုပ်ပုံကိုအမွန့်တင်ထားပါတယ်။ဒါပေမဲ့အစိုးရတပ်နဲ့အခြားလက်နက်ကိုင်တွေပါဝင်တဲ့အာဏာတည်ဆောက်ရေးလုပ်ငန်းဖြစ်နေလို့မူရစီတိုက်ဖျက်ရေးမအောင်မြင်တာလို့သုံးသပ်ကြပါတယ်။ကွေလွန်သူလော်စစ်ဟာနဲ့ခွန်စာဟာဘိန်းဘီရင်အဖြစ်နာမည်ရပါတယ်။1988မှာစစ်အစိုးရတက်လာပြီးအပြည့်အကတ်ရပ်ဆဲတဲ့အခါဘိန်းဘီရင်ဟာတန်ကတ်အရေးယူခံရတဲ့စစ်အစိုးရရဲ့မဟာမိတ်ကြီးဖြစ်လာပါတယ်။ဒေသခံနိုင်ငံရေးခေါင်းဆောင်စစ်ဘူပြည်သူစစ်တိုင်းနာလင်းနဲ့ကိုင်တရုတ်လုံငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီဈေးကွက်မှာအဓိကပါဝင်သူတွေဖြစ်လာပါတယ်။စင်းသားစိုက်ပျိုးတဲ့ဘိန်းကိုဒီပုဂ္ဂိုလ်တွေကခြေလှယ်ကြပါတယ်။အာနာတိဆောက်တာကိုပံပိုးကူညီတဲ့မူရစီမောင်ကူဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်။အနာယပါတီရန်ကုန်ဝန်ရှာရမှာလည်းဘိန်းမောင်ကူဟာတရတ်တအားဖြစ်ပါတယ်။စေအုပ်စုနဲ့အစဉ်ပြေတဲ့မူရစီလုံငန်းရှင်တွေဟာမြန်မာနိုင်ငံရေးနဲ့စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီဖြစ်လို့တဖြည်းဖြည်းနဲ့အနောက်တိုင်းကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာနိုင်ပါလေခင်ဗျာ
။ဥောင်ခင်မြန်မာရေး30ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါခင်ဗျာ။အခုနောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလောက်ကိုထုတ်လွှင့်ပြပါမယ်။ BNN 1 ရသားတွေကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU အပါအဝင်ကရင်လက်နက်ကန်အဖွဲ့၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကုစလေတို့ဟာသမရဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ် UNACIA ရဲ့ထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအင်ဂျယ်လီနာဂျိုလီဟာကချင်ပြည်နယ်မြစ်နားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကာလန်တက်တောက်သွားတဲ့အတွက်ဟာခါမြို့မှာရိခါရှာပါမှုပြဿနာနဲ့ကြုံတွေ့နေကြရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတတိယတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကရင်အမျိုးသားအစည်းအရုံး KNU DKBA အဖွဲ့နဲ့ KNU KNLA ငင်းချမ်းရေးကောင်စီကကောင်းဆောင်တွေဟာတမဒဦးသိန်းစိန်နဲ့မြမတပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇွန်လ3ရက်နေ့ကတမဒနဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စီ NCA မူချမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့လက်မှတ်ထိုးဖို့ကြံ့ကြာနေတဲ့အပေါ်ဘယ်လိုတွေ့ကြုံသွားကြမလဲဆိုတာကိုအတူတူကစဉ်းစားဆွေးနွေးခဲ့ကြတယ်လို့ KNU အထူးတွင်ရင်မူဘလူစောကွယ်ထူဝင်းကပြောပါတယ်ဇွန်လ4ရက်နေ့မှာကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမှု6ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကိုစလဲပုံမူကြီးဆိုင်လာကပြောပါတယ်အခုလိုတမဒဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့အလွတ်သဘောတွေ့ဆုံမှုဟာလာမယ့်ဩဂုတ်လ6ရက်နေ့မှာတနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးဆိုင်ရာအဆင့်မြင့်ညီနိုင်းရေးကိုစလဲအဖွဲ့ SD နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့တွေ့ဆုံမှုအတွက်အထောက်အကူပြုနိုင်မယ်လို့ယူဆကြောင်းပုံမူကြီးဆိုင်လာကပြောပါတယ်အခုလိုအလွတ်သဘောတွေးဆောင်ခဲ့တဲ့လက်နက်ကန်အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကနိုင်ငံတော်အစိုးရနဲ့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်
ကုလသမဂ္ဂတုတ်ခတ်တဲ့များဆိုင်ရာမဟာမင်းကြီးရုံး UNACR ရဲ့အထူးကိုယ်စားလှယ်ကပ္ပကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်မျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေတုတ်ခတ်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။ကချင်ပြည်နယ်ကကချင်မျိုးသမီးအဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်ခံရမှုတွေနဲ့လူခွင့်ရချိုးပေါက်ခံရတဲ့အခြေအနေတွေကိုတိကထားမေးမြန်းခဲ့တယ်လို့ဖွဲ့ Gender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်ဘူကပြောပါတယ်တပ်ပြင်ကချင်ပြည်နယ်အတွင်းကဒုက္ခတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လေအစိုးရတပ်ကနေရိတ်ခါတင်ပို့ရေးပိတ်ပင်ခဲ့တာနဲ့ကလေးတွေရဲ့အနာဂတ်ပညာရေးကိုလည်းစိုးရိမ်ရတဲ့အခြေအနေကိုမင်းသမီးဂျိုလီကိုတင်ပြခဲ့တယ်လို့တော်နန်ဘူကပြောပါတယ်ရုပ်ရှင်မင်းသမီးဂျိုလီအနေနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုတရားဥပဒေနဲ့အညီအရေးယူပေးဖို့တရားဥပဒေနဲ့အညီအရေးယူပေးဖို့နဲ့မြန်မာမျိုးတမျိုးတွေအနေနဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးမင်းပြဘုသိတောင်နဲ့ပုံနာကျွန်းမြို့နယ်တွေမှာရေလွှမ်းမိုးမှုကိုအဓိကခံခဲ့ရပြီးအနည်းဆုံးလူပေါင်း20နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အဦတော်တော်များများလည်းပျက်စီးသွားပါတယ်။အဲ့ဒီမြို့နယ်တွေကကျေးရွာအများအပြားကကျေးရွာသားတွေဟာနီးစပ်ရာဖုံးတော်ကြီးကျောင်းတွေမှာဒုက္ခသည်ဖြစ်ခိုးလုံနေရပြီးမြို့နယ်6ခုမှာရေဘေးကယ်ဆယ်ရေးစခန်းပေါင်း100နီးပါးဖွင့်လှစ်ထားပါတယ်။မင်းပြမြို့နယ်ကရေဘေးသင့်ကျေးရွာတချို့ကိုတော့နေဆက်ရေးရဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဆန်ရွှေအောင်ဦးဆောင်ပြီးရဟရင်နဲ့ကေစီရေးပစ္စည်းတွေတွားရောက်ဖြန့်ဝေနေပါတယ်
မြန်မာပြည်တဝမ်းမြို့နယ်အများအပြားကြီးကြီးနေချိန်မှာရှမ်းပြည်ရှေ့ပိုင်းတက်ချီလက်ခရိုင်ကင်းလပ်မြို့နယ်ခွဲမှာလဲမိုးတစ်ထန်စွာရွာသွင်းပြီးတောင်ကျချောင်းရေကြီးတာကြောင့်နှမ်ကိုင်းရွာနဲ့တော်ကော့ကျေးရွာကအိမ်ခြေနေရာကျော်ရေနစ်မြုပ်ပြီးဒေသခံ၄ဦးရေမျောပါတေဆုံးခဲ့ပါတယ်နေနှစ်မြုပ်တွားတဲ့ရေဘေးဒုက္ခတဲ့နေရာကျော်ဟာနှမ်ကိုင်းကျေးရွာဖုန်ကြီးကျောင်းကယ်ဆယ်ရေးစခန်းမှာခိုလုံနေရပြီးလိုအပ်တဲ့အကူအညီနဲ့စားနပ်ရိက္ခာတွေကိုနိုင်ငံရေးပါတီတွေဒေသခံအာဏာပိုင်တွေနေမြေခံတပ်မတော်အဖွဲ့အစည်းတွေနဲ့လူမှုရေးအတင်းအဖွဲ့တွေကနေထောက်ပံ့ကူညီလူတန်းခဲ့တယ်လို့ရှမ်းတိုင်းတားမြစ်ဒီမိုကရက်တစ်ပါတီကတော်နန်းငွေမြကပြောပါတယ်
လွန်ခဲ့တဲ့အနှစ်40ကျော်ကတိဆောက်ခဲ့တဲ့မွန်ပြည်နယ်ရေးမြို့ကဗိုလ်ချုပ်ဈေးဟောင်းကိုဖျက်သိမ်းပြီးအဲ့ဒီနေရာမှာမြို့တော်ခန့်မှဆောက်လုပ်သွားမယ်လို့မြို့နယ်စီပင်တာယာရေးကော်မတီအတွင်းရင်မှုဦးထွန်းရှင်ကပြောပါတယ်ဖျက်သိမ်းမဲ့ဈေးရက်တောင်ဘက်မှာဈေးသစ်ပြန်ဆောက်ပြီးတော့မူလဆိုင်ခန်းပိုင်ရှင်တွေကိုပြန်လည်နေရာချထားပေးမယ်လို့လည်းဦးထွန်းရှင်ကပြောပါတယ်လက်ရှိဗိုလ်ချုပ်ဈေးမှာဆိုင်ခန်း20ဝန်းကျင်နဲ့ပြန်ကျဈေးသည်60ခန့်ရောင်းချလျက်ရှိပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မ ုံတီထန်စွာရွာသွန်းခဲ့ပြီးမိသားတွေပြိုကျခဲ့လို့ချင်းပြည်နယ်ဟာခါမြို့ကိုဆက်သွယ်ထားတဲ့ကားလမ်းတွေပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။ဒီအခြေအနေတွေကိုကိုစလိုင်းကစူးစီးထားပြီးနမ်ဟောင်းကနေခုလိုတင်ဆက်ထားပါတယ်ရှင်။
မိုးအဆက်မပြတ်ရွာသွန်းလို့တောင်တွေပြိုမြေသားတွေရှောကြလာတာတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလူနေအိမ်ခြေ613အိမ်ပြိုကျပျက်စီးသွားခဲ့ပြီးလူဦးရေ6000ကျော်ဟာရေဘေးဒုက္ခရောက်နေကြပါတယ်။ဟာခါမြို့ကိုဆက်သွယ်တဲ့ကားလမ်းအလုံးပြိုကျပျက်စီးကုန်လို့ဟာခါမြို့ထဲကိုရိတ်ခါတွေဝင်ရောက်ပို့ဆောင်နိုင်ခြင်းမရှိတာကြောင့်ဒုက္ခတွေတွေအပြင်ဟာခါတမြို့လုံးစားနပ်ရိတ်ခါပြဿနာကြုံတွေ့နေရတယ်လို့ဟာခါကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူဦးလဲဖြစ်ချင်းလူငယ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုရာဂုံထံကအခုလိုပြောပါတယ
်။အားလုံးကဒုက္ခဖြစ်ဖို့ဆက်ပြီးဖြစ်လာပြီးအရင်ကမိသားစု၄-၅ယောက်လောက်ရှိနေတဲ့သူတွေကသင်ကသင်ကတော့တူလာပြီဆိုတော့စားဖို့ဆုပ်ဖို့ဆိုတာပြုပြင်ဝေချတဲ့ဟာတွေကလာတာအလုံးလုံးမဲလို့ဒီနေ့ဟာကိုဘူးလေးရုံကုန်သွားတယ်ဆိုတော့အလုံးနဲ့ပါလို့ဒီစားဖို့ပေါ့နော်ခါရောက်ကြတယ်
ရက်ွက်ကြီး6ခုရှိတဲ့ဟာခါမြို့ပေါ်မှာရက်ွက်4ခုဟာနေလို့မရတော့လောက်အောင်ပြိုကျပျက်စီးသွားခဲ့ပြီးတော့ကြံရက်ွက်2ခုဟာလည်းမိုးဆက်လက်ရွာသွန်းမယ်ဆိုရင်စိုးရိမ်ရတဲ့အခြေအနေမှရှိတယ်လို့သူကပြောပါတယ်။အခုလိုဟာခါမြို့ပေါ်မှာကယ်ဆယ်ရေးစခန်း7ခုဖွင့်လှစ်ထားပြီးလူပေါင်း 6,653 ဦးကိုပြောင်းရွှေ့နေရာချထားသလိုဒေသခံတော်များများဟာလည်းနှိဆက်ရဆွေမျိုးတွေမှသွားရောက်ခိုလုံနေကြတယ်လို့သိရပါတယ်။ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာပမောင်ကတော့ဒုက္ခသည်တွေစားဝတ်နေရေးအဆင်ပြေဖို့အတွက်တပ်မတော်ထံကနေစံအိတ်900ချေးပြီးဖြန့်ဝေနေတယ်လို့ဆိုပါတယ်
လမ်းကလည်းအခုပြတ်နေပြီစံမရောက်တော့ဘူးပေါ့နော်ဒုက္ခသည်တွေကျွေးမွေးနေမှုပေါ့လေတပ်မတော်ကအရင်ကသူ့ဆောင်ထားတဲ့ရေခပ်အဲ့ဒါတွေကိုအိတ်900ချီထားပါတယ်ဆိုတော့ဝေးနေပါတယ်ပေါ့နော်
အလားတူချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့မှာလည်းကလတန်မြစ်ရေတက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားကလူနေအိမ်ခြေ980ခန့်ရေနစ်မြုပ်နေပြီးမြေပြုံမှုကြောင့်25အိမ်နဲ့လေတိုက်မှုကြောင့်18အိမ်ပျက်စီးကလူရေ3000ကျော်ဒုက္ခရောက်နေကြတယ်လို့ပလက်ဝမြို့အခြေစိုက်ခုမင်းလူငယ်များအသင်းဥက္ကဋ္ဌကိုကျော်အောင်ကပြောပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ဘီလင်းမြို့နယ်နဲ့စိုက်ထုံမြို့နယ်တွေမှာဇူလိုင်လကုန်ပိုင်းတုန်းကအဆက်မပြတ်ရွာသွန်းခဲ့တဲ့မိုးတွေကြောင့်နဲ့တောင်ကျချောင်းရေတွေကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒေသခံ6000ကျော်ဟာဆိုရင်ဘေးလွတ်ရာယာယီရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြရပါတယ်။မွန်ပြည်နယ်အတွင်းရေကြီးမှုအခြေအနေကိုတော့မြို့ရစနိုင်းရဲ့စုစည်းချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်မှာဆိုရင်ရေကြီးရေရှမ်းရာကနေအခုအခါမှာရေအနှဲငယ်လျော့ကျသွားပြီမဲ့အိမ်မပြန်နိုင်သေးဘူးလို့လဲဘီလင်းမြို့ကရေဘေးချောင်တော်ခင်ဝင်းကပြောပါတယ်ဘီလင်းမြို့ပေါ်ရက်ွက်ဒီမှာတော့ရေ9ပေခန့်အထိမြင့်တက်လာခဲ့ပြီးနှိပ်တဲ့အိမ်တွေအကုန်လုံးမြုပ်သွားတဲ့အတွက်ဇူလိုင်လကုန်ကနေစပြီးတော့ရေဘေးချောင်စခန်းတွေဖွင့်လှစ်ခဲ့ပါတယ်ဘီလင်းမြို့မှာရက်ွက်နဲ့ကျေးရွာပေါင်း18ခုတို့ကနေအိမ်တောင်စု1000ကျော်လူဦးရေ4600ကျော်တို့ကတော့ရေဘေးချောင်စခန်း26ခုနဲ့နှိစက်ရာဆွေမျိုးအိမ်တွေမှာခိုလုံနေရတယ်လို့ဘီလင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေစီးရင်ပြုစုထားပါတယ်အလားတူကြိုက်ထုံမြို့ပေါ်ရက်ွက်တစ်ခုမှာလည်းအိမ်တောင်စု300ကျော်ရေလွှမ်းခံရပြီးတော့လူဦးရေ1300ကျော်တို့ကတောရဖုန်ကြီးကျောင်းမှာဖွင့်လှစ်ထားတဲ့ရာယီရေဘေးချောင်စခန်းမှာခိုလုံနေရပါတယ်အမှန်တကယ်ဒုက္ခရောက်နေတဲ့ရေဘေးချောင်တွေအတွက်အကူအညီလိုအပ်နေစေလို့လေရေဘေးတင့်သူတွေကိုတွားရကူညီခဲ့တဲ့မော်လမြိုင်မြို့ခံမျိုးသမီးသူကအခုလိုပြောပါရယ
်တိုက်ထုံမှာတော့ထုံးကြောင်းမှာအဲ့မှာ900ကျော်ရှိအဲ့ဒါကတော့တကယ်ဒုက္ခရောက်နေတာပါအဲ့မှာ900ကျော်ရှိတယ်နောက်တနေရာကတော့လူတိတ်မရှိတော့လို့ပြောမှာအုတ်ထုတ်ရေမှုရုံးမှာပဲစူသွားခဲ့ဒီနေ့မှာတော့နေရာကြီးများတယ်အများကြီးပဲဒေသမှာဆိုရင် 3-400 လောက်ရှိတယ
်ဘီလင်းနဲ့ကြိုက်ထုံမြို့မှာတော့စာရင်းကျောင်းတွေအလုံးပိတ်ထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လကုန်ပိုင်းကစပြီးမိုးတဲဆန်းစွာရွာသွန်းမှုကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာလည်းရေကြီးရေရှမ်းမှုလူနေအိမ်ခြေပျက်စီးမှုသီးနှံဆိုင်ခင်းပျက်စီးမှုအပြင်လူအသေးပြောက်ရှိခဲ့တယ်လို့ရေဘေးဒုက္ခသည်2000ကျော်ရှိခဲ့ပါတယ်။
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါတနင်္ဂနွေလောအပြစ်ခတ်ရစေးရေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ရင်ကိစ္စနဲ့ပတ်သက်ပြီး KNU အပါအဝင်ကရင်လက်နက်ကိုင်၃ဖွဲ့ တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကိုစလေတို့ဟာတမဒဦးသိန်းစိန်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGOs အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေးဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေရဲ့တရင်သတင်းလွှာအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါခင်ဗျာ။အခုတော့လာမယ့်စနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေကိုဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
ရရှိမြန်ခင်မြန်မာတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခမ်းကဏ္ဍမျိုးမှာရှိနေပါပြီလေနိုင်ငံမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမယ့်စနေညပိုင်းတဲ့လီလိုက်စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က 2323829954 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်စနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လဲထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။သတင်းရှင်များခင်ဗျာ။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမန်မြမရေးသုံးသက်ချက်တရိုက်လေးလိုင်းဆွေးနွေးကန်တိတဆုံလင်းအမေရိကန်တခွင်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်လို့ရတဲ့အပြင် VOA Facebook Twitter နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာကျွန်တော်ဒီနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမက်ခင်မြူထေကကြီးညာပေးသွားမှာပါခင်ဗျာ
အရှေ့ခံအာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပူးတဲ့ကြညာချက်တည်းရဲ့ထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကားလုံးရည်ညွှန်းသုံးစွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်အမေရိကန်နိုင်ငံစာရေးဝန်ကြီးဂျွန်ကယ်ရီကတော့ဒေသတွင်လွတ်လပ်စွာရေချောင်းနဲ့လေချောင်းသွာလာမှုတွေရှိအောင်ဆက်လက်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောဆိုလိုက်တယ်လို့တရုတ်အနေနဲ့အငင်းပွားနေတဲ့ကျွန်းစုတွေပေါ်မှာလူလုံကျွန်းတည်ဆောက်နေတာတွေကိုရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဌာန USAID ကနေပြီးတော့တဆင့်ဒီမြန်မာနိုင်ငံရဲ့ရေဘေးသင့်လူထုအတွက်အမေရိကန်ဒေါ်လာ6သိန်းကိုအရေးပေါ်အကူအညီဖြစ်နေပေးရသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်။ဒါပြင်အရေးပေါ်လူအချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာနိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲလှုပ်ဆောင်နေကြအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီလို့လည်းပြောပါရယ်ကုလသမဂ္ဂစာနယ်ရိခာအစီအစဉ် WFP ကလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးတော့ရေပိတ်တဲ့ဒုက္ခသည်3သိန်းကျော်ကိုစာနယ်ရိခာအကူအညီတွေပေးဖို့ဆောင်ရွက်နေတယ်လို့ပြောပါရယ်ရှင်ပြီးခဲ့တဲ့နှစ်တုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေရင်တောင်ပန်အစိတ်ပိုင်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကရှာဖွေတွေ့ခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းပေါ်မှာပဲနောက်ထပ်လေရင်အပျက်စီးပိုင်းစားချို့ထပ်ပြီးတော့တွေ့ထားတယ်လို့မလေးရှားတရုတ်ပို့ဆိုင်ဝန်ကြီးကပြောပါရယ်အခုထပ်မံတွေ့တဲ့အထက်မှာတော့လေရင်ထိုင်ကုန်ကူရှင်အပိုင်းစားတချို့ပြင်းပောက်ပောင်းနေတဲ့တခြားအပျက်စီးတချို့ပါဝင်တယ်လို့ဝန်ကြီးကပြောပါရယ်ဒါပေမဲ့ဒီပစ္စည်းတွေကပျောက်ဆုံးလေရင်ကအစိတ်ပိုင်းတွေဟုတ်မဟုတ်ဆိုတာကတော့သူကအတိမပြုပါဘူးရှင်စီးရီးယားနိုင်ငံမှာဒါရုလက်နဲ့အသုံးပြုမှုတွေကိုဘယ်သူတွေကဆောင်ရွက်နေတယ်လဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလူကြိုးရေးကောင်စီဆုံးဖြတ်ချက်တည်းချမှတ်ဖို့ရုရှားနဲ့အမေရိကန်နိုင်ငံကြားသဘောတူညီချက်ရခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရှင်
တရင်ချင်းချုပ်ကိုမက်ခင်မြူထွေးကကြီးညာခဲ့တာပါ။ဒီညဘက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။ဩဂုတ6ရက်ကြာသပတေးနေ့ညဘက် VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19.25နဲ့လိုင်းလက်မီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်တော်ရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ည ပြည့်စုံတဲ့ညဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.